နိုင်ငံလုံးဆိုင်ရာ NCA အဖြစ်ရဲ့စာချုပ်ကိုလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့နဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားတဲ့တပြိုင်နက်ထဲမှာပဲ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေဒီဖြစ်စဉ်မှာပါဝင်နိုင်အောင်အစိုးရအနေနဲ့အမြန်ဆုံးကြိုးပမ်းတင်တယ်လို့နိုင်ငံရေးခေါင်းဆောင်တို့ကတိုက်တွန်းလိုက်ပါတယ်။မြေပြင်မှာတိုက်ပွဲတွေဆက်ဖြစ်နေပေမဲ့အစိုးရနဲ့လက်နက်ကိုင်ရှစ်ဖွဲ့ကြားနိုင်ငံရေးဆွေးနွေးပွဲတွေစဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်။အစိုးရညီညွတ်ရေးကော်မရှင်နဲ့ NCA အပြည့်အစုံစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့တို့ဒီဇင်ဘာ12ရက်မနေ့ကရန်ကုန်မြို့ရွှေလီလန်းက NRPC ညီညွတ်ရေးစင်တာမှာတွေ့ဆုံပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ကြိုတင်ညှိနှိုင်းကြတာဖြစ်ပါတယ်။အဲ့ဒီညှိနှိုင်းအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းနဲ့ပတ်သက်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ညီညွတ်ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD တာဝန်ခံဘူမူကြီးခွန်ကကအခုလိုရှင်းပြပါတယ
်။မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတဲ့ကိစ္စက NCA လက်မှတ်ထိုးတဲ့အဒီစာချုပ်တွေမှာပါတဲ့လမ်းမြမင်းတုံရဲ့အဆင့်3ဖြစ်ပါတယ်။အဲကြောင့် NCA ကိုအကောင့်ထဲဖော်မယ်ဆိုရင်ဒီအမျိုးသားပြည်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်တို့လာမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမတိုင်ခင်မှာအမျိုးသားပြည်နိုင်ငံရေးဆွေးနွေးပွဲကိုလူမျိုးလိုက်ကျင်းပနိုင်တဲ့နေရာတွေမှာကျင်းပဖို့ဆိုပြီးတော့ဒီလိုပြင်ဆင်နေတာဖြစ်ပါတယ်။ဇန်နဝါရီလထဲမှာတော့တော်တော်များများနေရာမှာကျင်းပပြင်မယ်လို့ယူဆပါတယ
်။ပြည်내အဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ရှမ်းပြည်နယ်တွေမှာစတင်နိုင်ဖို့မှန်းတာပြီးကရင်ပြည်နယ်မှာအရင်ဦးဆုံးစတင်မှာဖြစ်ပါတယ်။တကယ်တော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတနိုင်ငံလုံးမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးဝင်ရောက်ဆွေးနွေးနိုင်ခွင့်ရှိတယ်လို့အစိုးရနဲ့တပ်မတော်ဘက်ကအခြေခံမူအဖြစ်လက်ခံထားပြီးသားဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ချင်ရင် NCA အပြည့်အစုံစာချုပ်ကိုအရင်လက်မှတ်ထိုးရလိမ့်မယ်လို့ကန့်သက်ထားတာပါ။ဒီလိုဆိုရင်လက်နက်ကိုင်တွေအားလုံးပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ဆိုတာအလှမ်းကွာဝေးနေဦးမှာလားဆိုတာမေးစရာဖြစ်လာပါတယ်။အပြည့်ရထားတဲ့အဖွဲ့တွေနိုင်ငံရေးဆွေးနွေးနေချိန်မှာ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအပြည့်ရဆွေးနွေးနိုင်လာအောင်ဓမြိုင်နဲ့အထက်လှုပ်ဆောင်သွားမယ်လို့ဘုံမူကြီးခွန်ဥကာကပြောပါတယ
်။နိုင်ငံရေးတည်ဆောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတာလည်းပဲရှေ့ကိုတိုးနေတဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်နေတော့ဒီမြေပြင်မှာတိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းပဲအားလုံးဒီရန်ကုန်မှုတွေကိုရပ်ဆိုင်းပြီးတော့ပြည်ဆောင်ဆွေးနွေးကြဖို့ညှိနှိုင်းကြဖို့ကျွန်တော်ညီညာရေးလုပ်ငန်းပြင်တော့မှအတူတကွပါလာကြဖို့ဒါကိုလည်းပဲကျွန်တော်တို့ဆက်လက်တိုက်တွန်းနေတယ်ဆက်လက်အကျိုးပန်းနေကြတာဖြစ်ပါတယ်ဒါကလည်းပဲတပြိုင်တည်းလောကမှာကိစ္စဖြစ်တဲ့အတွက်တစ်ခုကိုတစ်ခုစောင့်နေတာတော့အချိန်ဆွဲနေတာတော့လုံးလုံးမရဘူးဖက်ဒရယ်ပြည်ထောင်စုပြည်ဆောင်ရေးကလည်းပဲတကြီးကစောင့်နေလဲစောတယ်လို့ပေါ့တလားစောင့်နေလဲစောတယ်လို့ကျွန်တော်တို့အလုပ်ဆောင်နိုင်ဖို့အကျိုးပန်းမှာဖြစ်ပါတယ
်လက်တွေ့မှာတော့ရှမ်းပြည်နယ်မန်တုံကြောင်မင်းနဲ့ကုတ်ခိုင်မြို့နယ်တွေမှာဒီဇင်ဘာလ12ရက်ကမြောက်ပိုင်းမဟာမိတ်ထဲမှာပါတဲ့ TNL တအောင်းပလောင်တက်နဲ့မြမတက်မတော်တို့ကြားတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးအစိုးရတပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ TNL ကသတင်းထုတ်ပြန်တယ်လို့ယာနဲ့ချီတဲ့ဒေသခံအရသာစီဘေးဆောင်လူဦးရေတွေတိုးပွားလာနေပါတယ်ဒီလိုစစ်ပွဲတွေကိုအမြန်ရပ်ပြီးအစိုးရဘက်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားငြိမ်းချမ်းရေးအတွက်တက်တုတ်ရိုက်ဆွေးနွေးညှိနှိုင်းနိုင်မှသာအားလုံးပါဝင်နိုင်မဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအမြန်ပေါ်ပေါက်လာနိုင်လိမ့်မယ်လို့EBSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်ဟိုအားလုံးပါတဲ့ဖြစ်စဉ်ဖြစ်တာအကောင်းဆုံးပဲကျွန်တော်တို့ Federal ဘောင်းမယ်ဆိုတဲ့အခါကျတော့နေရာဒေသစီးစီးမှာရှိနေတဲ့တိုင်းသားတွေအတန်အဆုံးပါမလာဘူးဆိုလို့ရှိရင်တစ်ခုလုံးဆိုင်ရာဆုံးဖြတ်ချက်တွေချဟုတ်ဟိုအခက်အခဲဖြစ်မှာအဲ့တော့ထိုင်ဆောင်နေရမလားလို့လည်းပြောချင်ပေမဲ့လို့တပြိုင်တည်းမှာပဲအဲ့လိုမျိုးလက်ဦးမှုယူပြီးတော့ဖုန်းပြနေတဲ့ဥစားမျိုးလောက်ကြမှာလားဆိုတော့ခံစားချက်မျိုးကလည်းပေါ်နိုင်တယ်ခါကြတော့အခုလက်မှတ်မထိုးရသေးတဲ့အပွဲတွေကဒီထဲမှာပါလာအောင်ဒီဆက်ဆက်ဆွေးနွေးတဲ့ဟာတွေအားလုံးကိုအလွတ်တဘောကိုတရားဝင်တဘောကိုမြန်မြန်ဆန်ဆန်တော့လုံးမြန်လုပ်ပြနေလို့ကျွန်တော်ထင်ပါတယ
်ဒီတော့တွင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေက KIA ကချင်း TNL တအောင်းပလောင် MNDAA ကိုကန့်စားတဲ့လက်နက်ကင်တွေကိုအကျန်းဖက်အဖွဲ့အစည်းပြတ်တတ်မှတ်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကရှမ်းပြည်နယ်လွှတ်တော်မှာပြည်ခိုင်ပြိုးပါတီကိုယ်စားလှယ်တဦးတင်သွင်းတဲ့အဆိုကိုအတည်ပြုခဲ့ပြီးနောက်အခြေအနေတွေပုံမိုတင်းမာလာပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့နဲ့ခေါင်းဆောင်တွေကိုအခုလိုအကျန်းဖက်အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအဖြစ်တတ်မှတ်တာမျိုးဟာညီညာရေးလုပ်ငန်းစဉ်တွေကိုအဟန့်တားဖြစ်စေတာကြောင့်ကန့်ကွက်ကြောင်း NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ကဒီဇင်ဘာ17ရန်ကုန်ချက်ထရီယန်ဟိုတယ်ကဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။